ထိုင်းဆိုရကစီစဉ်တဲ့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲကိုအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဓိကအဖွဲ့ဝင်နိုင်ငံတွေကတက်ရောက်ဖို့ညှင်းဆန်လိုက်ကြပါတယ်ဒီကနေ့စတင်မဲ့ဆွေးနွေးပွဲအတွက်အိရှင်ထိုင်းနိုင်ငံကမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေကိုတက်ရောက်ဖို့ဖိတ်ကြားထားပါတယ်အခုလိုထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားရေးဝန်ကြီးကိုတက်ရောက်ဖို့ဖိတ်ကြားထားတာဟာအာဆီယံဖွဲ့ရဲ့ဘုံရည်တည်ချက်သဘောထားနဲ့ကိုက်ညီမှုမရှိတဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံနေရပြီးတော့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရတ်နိုမာဆူရီကတော့မြန်မာပြည်နာချင်းကပ်ပုံတစ်ရှာပြီးတော့ထိတွေ့ဆက်ဆံဖို့ဆိုတာမျိုးအားလုံးဘုံသဘောတူညီချက်မရရှိထားသေးဘူးလို့ထိုင်းနိုင်ငံရဲ့ဖိတ်ကြားမှုကိုအကြောင်းပြတဲ့စာထဲမှာထောက်ပြထားပါတယ်။စင်ကာပူနိုင်ငံကလည်းမြန်မာရေးပြည်နာကတိုးတက်မှုရှိမလားသိသလိုအာဆီယံကချမှတ်ထားတဲ့ဘုံရည်တည်ချက်၅ချက်ကလည်းတိတိကျကျတိုးတက်မှုမရှိသေးတဲ့အတွက်မြန်မာနိုင်ငံအနေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲဖြစ်ဖြစ်နိုင်ငံသားရေးဝန်ကြီးအစည်းအဝေးဖြစ်ဖြစ်တက်ရောက်ဖို့စောသေးတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံကလည်းအာဆီယံရဲ့မြန်မာရေးရည်တည်ချက်ကိုအားပေးထောက်ခံကြောင်းနဲ့ထိုင်းနိုင်ငံကစီစဉ်တဲ့ဆွေးနွေးပွဲကိုတက်မှာမဟုတ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကူးကားပြီးတော့နိုင်ငံပိုင်ဗနားမသတင်းကဖော်ပြခဲ့တာပါ။ဖီနန်နိုင်ငံကလည်းအာဆီယံရဲ့အရင်သဘောတူညီချက်တိုင်းရှိနေတာကြောင့်ဒီဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့ပြောကြားခဲ့သလိုမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကလည်းမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမော့ဝီနိုင်ကတော့အာဆီယံကိုစားစီစဉ်တာမဟုတ်ကြောင်းနဲ့ဒေသတွင်းအကျိုးအတွက်ဖြစ်ကြောင်းဒီကနေ့ပဲကာကွယ်ပြောဆိုခဲ့ပါတယ်။ထိုင်းဆိုရရဲ့အစီအစဉ်ကိုလက်မခံခဲ့တဲ့အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကိုလည်းရှင်းပြခဲ့တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကိုကိုးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ပတရားမြို့မှာတနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာကျင်းပမဲ့ဆွေးနွေးပွဲအတွက်မြန်မာအကြက်တဲကြောင့်ရိုက်ခတ်မှုတွေကြုံနေရတဲ့နိုင်ငံတွေကိုဖိတ်ကြားခဲ့ပြီးတော့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဘရူနိုင်း၊ဗီယက်နမ်၊တရုတ်၊အိန္ဒိယနိုင်ငံတို့ကအစစ်မြင့်ကိုယ်စားလှယ်တွေတက်မယ်လို့လည်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရကလည်းထိုင်းနိုင်ငံကအခုလိုမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားခဲ့တဲ့အပေါ်မှာစိတ်ပျက်ရသလိုဒီအစည်းအဝေးကိုဖျက်သိမ်းပေးဖို့နဲ့ဖိတ်ကြားခံရတဲ့အဖွဲ့ဝင်နိုင်ငံတွေမတက်ရောက်ဖို့တောင်းဆိုခဲ့ပါတယ်။ဒါပြင်မြန်မာရေးတက်ကြွလှုပ်ရှားတဲ့အဖွဲ့82ဖွဲ့ကလည်းအခုလိုထိုင်းနိုင်ငံဘက်ကဖိတ်ကြားခဲ့တဲ့အပေါ်မှာအိတ်ဖွင့်ပေးစာပေးပို့ပြီးတော့ပြစ်တင်ရှုတ်ချထားပါတယ်ခင်ဗျာ။